စည်ရတမလေးဆက်ရခိုင်ပြည်နယ်မှာလက်နက်ကြီးကြီးသိမှန်ရာကခလိငယ်တွေပါဝင်ဒေသခံရွာသား6ဦးထိခိုက်ဒဏ်ရာရရှိခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ကျွန်တော်နိုင်ကွင်းအိမ်ပါ။တမတော်နဲ့အေးရခိုင်လက်နက်ကန်ဖွဲ့အကြတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အမ်းမြို့နယ်မှာလက်နက်ကြီးကြီးသိမှန်ရာကခလိငယ်3ယောက်ပါဝင်ဒေသခံတွေဒဏ်ရာရရှိခဲ့ကြတာပါ။အမ်းမြို့နယ်ကစုကန်အုပ်စု6ချုံကျေးရွာမှာမင်းညပိုင်းကလက်နက်ကြီးကြီးကြားရောက်ရာကထိခိုက်ဒဏ်ရာတွေရခဲ့ကြတာလို့လဲစန္နာမှုအကူအညီပေးနေတဲ့ဒေသခံစေတနာဝန်ထမ်းကိုမျိုးလွင်ကပြောပါတယ်
။မင်းကညနေခဏလေးဒီလောက်ကဒီကကြိုးကန်ကြီးဟာတော့မှာယာယီတားချွေးထားတဲ့မြမတက်မတော်ကနေပြီးတော့နည်းနည်းကြီးနည်းနည်းနဲ့ပြည့်တဲ့ခါမှာအဲ့ဒီကကြိုးကန်အုပ်စု6ခုကြီးတော့ရာသီကိုအစီရှံကြတယ်ပေါ့နည်းနည်းကြီးပေါက်ကူသွားတယ်ပေါ့အဲ့ဒီမှာရတာခောက်ဦးတန်ရရရှိတော့တယ်ပေါ့နော်အဲ့ဒီမှာကလေးကငုံဦးပါတယ်ပေါ့ဟိုကကန်းထောင်းပြီးဒီသူချင်းကိုရောက်တော့ကြပြီးပြည့်ရတယ်ပေါ့နော်အဲ့ဒီအချင်းကတော့တိုက်ပွဲဆိုင်တာမရှိဘူးပေါ့
ထိခိုက်တန်ရရသူတွေအထဲမှာတော့အသက်3နှစ်အရွယ်မိန်းကလေးတူအသက်9နှစ်နဲ့73နှစ်အရွယ်ယောက်ျားလေးနှူးလက်ပါဝင်နေပြီရေပုံမြုပ်နဲ့ကန်းထောင်းကြီးမြုပ်ဆေးရုံကိုပို့ဆောင်ဆေးကုတမှုခံယူနေရတယ်လို့လဲဒေသခံတွေကပြောပါတယ်ကလေးနှုတ်ပါဝင်၄ဦးရဲ့တန်ရာတွေပြင်းထန်လာကြောင်းစစ်တွေစေယွန့်ကိုပြောင်းချဖို့စီစဉ်နေတယ်လို့လဲကန်တော်ကြီးလူမှုရေးဖွဲ့ဝင်ကိုအောင်ဝင်းမြတ်ကပြောပါတယ
်ကိုလက်တော့အရေးပေါ်ကန်တော်ကြီးစေယွန့်ကနေစစ်တွေစေယွန့်ကိုအရေးပေါ်လူလျောက်ပို့ရပါတယ်ကလေးလျောက်အသက်ကြီးကမင်းတယောက်ရရတယောက်လျောက်ပါနောင်မြတ်ကတန်ရာမတင်နိုင်ဘူးကန်တော်ကြီးစေယွန့်ကပဲကူတာနေပါ
တယ်လက်ကြီးပြေကမှုဟာတမတော်ရဲ့လက်ချက်ဖြစ်ဒေသခံတွေကဆွဆွဲပြောဆိုထားပြီးမဲ့တမတော်ပြောခွင့်ရပူချုပ်စော်မင်းထွန်းကတော့အေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားရမှာတမတော်သားတယောက်တန်ရာရရှိတာရှိတယ်လို့ပြောပါတယ
်။အဲနဲ့ကစူးကိုင်းကြားထဲမှာကာလန်းလုံကြုံကြီးလုံနေတဲ့အဖွဲ့ကိုရှောက်ချုံကြီးရွာရဲ့အရှိမြောက်ဖွဲ့မီတာ900လမ်းစုံမှာ300နေပြီးတော့ကအေးကနေပြီးတော့ပြစ်ခတ်ခဲ့တာရှိတယ်။ကျွန်တော်တို့ကတန်ရာရရှိမှုစစ်တီတယောက်ရှိပါတယ်။မနေ့ကတော့အိုက်ဖြစ်စဉ်တစ်ခုပဲရှိတယ်။
ဤရခိုင်လက်နက်ကန်ဖွဲ့ပြောခွင့်ရခိုင်ဒုက္ခကတော့မနေ့ကအမ်းမြို့နယ်ဘက်မှာသူတို့ဖွဲ့နဲ့တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ငြင်းဆန်ထားပါတယ
်။မနေ့ကဒီအမ်းမြို့နယ်ကဇူကိုင်းရဘက်မှာဇနိုတို့နဲ့တိုက်ပွဲဖြစ်တာမရှိဘူးပြ။အဲဒီကဇူကိုင်းရလမ်းမှာရှိတဲ့ဒီမြန်မာစစ်တပ်ရဲ့လက်နက်ကြီးစခန်းကနေပြီးတော့မှဟိုဘာတိုက်ပွဲမှဖြစ်ပွားခြင်းမရှိဘူးနဲ့သူတို့ကအကြောင်းမေးပြစ်ခတ်တာပေါ့နော်။
မြန်မာစစ်တပ်နဲ့အေအေဖွဲ့ကြားတိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့အမ်းမြို့နယ်ပါဝင်ရခိုင်ပြည်နယ်မှာလက်နက်ကန်ပဋိပက္ခတွေကြားအယတထိခိုက်ဒေဂျီမှုတွေကြုံရလေးရှိပါတယ်။အောက်တိုဘာလဒုတိယပတ်မှာလည်းအမ်းမြို့နယ်တလက်ရွာဟောင်းကရွာသားလူ၅ဖမ်းနေစဉ်လက်နက်ကြီးကြီးကြားရောက်ရာကသူဦးသိဆုံးပြီးနောက်သူဆိုင်ရန်ရရှိခဲ့တာပါ။ရခိုင်ပြည်နယ်စစ်ရေးပဋိပက္ခတွေအတွင်းအယတထိခိုက်ဒေဆိုးမှုတွေပိုများလာသလိုစစ်ဆောင်ရရလူ 2,300 ကျော်ရှိနေပြီလို့လဲရခိုင်လူမှုအဖွဲ့အစည်းတွေကစီးရင်ပြုစုထားပါတယ်။ကုလသမဂ္ဂလူကွေးရေးဆိုင်ရာမဟာမင်းကြီးမီရှယ်ဗာချလက်ကတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကလက်နက်ကန်ပဋိပက္ခတွေအတွင်းအယတထိခိုက်ဒေဆိုးမှုတွေဟာစစ်ရာဇဝမှုမြောက်နိုင်ကြောင်းစက်တင်ဘာလထဲမှာကျင်းပခဲ့တဲ့ကုလသမဂ္ဂလူကွေးရေးကောင်စီမှသတိပေးထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွင်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။